လေးရှားနိုင်ငံမှာရှိတဲ့ဒုက္ခသည်များဆိုင်ရာ UNHCR ရုံးကိုပိတ်ပစ်ဖို့မလေးရှားအမျိုးသားလူညုံရေးကောင်စီကအင်္ဂါနေ့သတင်းစာရှင်းလင်းပွဲတစ်ခုမှာအကြံပေးပြောကြားပါတယ် UNHCR ဟာအထောက်အထားမဲ့ပြောင်းရွှေ့လာတဲ့ဒုက္ခသည်တွေကိုအကာအကွယ်ပေးနေပြီးနောက်ထပ်လည်းရွှေ့ပြောင်းနေထိုင်သူတွေကိုဆွဲဆောင်နေတယ်လို့မလေးရှားလူညုံရေးကောင်စီရဲ့အကြီးအကဲကပြောတာပါမလေးရှားနိုင်ငံအနေနဲ့ဒုက္ခသည်တွေကိုစီမံခန့်ခွဲဖို့လိုအပ်နေပြီလို့လည်းဆိုပါတယ်ဒီအကြောင်းရန်ကုန်ကပေးပို့လာတဲ့သတင်းကိုကိုရဲမုံကပြောပြမှာပါ
မလေးရှားနိုင်ငံကဒုက္ခသည်တွေကိုပြင်ပကလွှမ်းမိုးမှုမရှိပဲပို့ပြီးထိရောက်ကောင်းမွန်အောင်စီမံခန့်ခွဲဖို့လိုနေပြီလို့မလေးရှားလုံခြုံရေးကောင်စီရဲ့ညွှန်ကြားမှုချုပ်ရော်ဇီမဆက်ကစက်တင်ဘာလ6ရက်နေ့ကကျင်းပတဲ့သတင်းစာရှင်းလင်းပွဲတစ်ခုမှာပြောဆိုသွားတာပါမလေးရှားနိုင်ငံကအထောက်အထားမဲ့ရွှေ့ပြောင်းနေထိုင်သူတွေဟာ UNHCR ကထုတ်ပေးရတဲ့ကက်တွေနဲ့အကာအကွယ်ရနေပြီး UNHCR ကလည်းအစိုးရနဲ့ပူးပေါင်းလှုပ်ဆောင်တာမရှိဘူးလို့ရော်ဇီကသတင်းမီဒီယာတွေကိုပြောခဲ့တာပါမလေးရှားနိုင်ငံက UNHCR ရုံးကိုပိတ်ဖြစ်ဖို့အတွက်အကြံပြုတင်ပြခဲ့တယ်လို့မလေးရှားသတင်းဌာနတွေကရေးသားဖော်ပြခဲ့ပါတယ်။မလေးရှားနိုင်ငံရခိုင်ဒုက္ခသည်များဗဟု CAR ရဲ့နိုင်ငံကားချုပ်ဖြစ်တဲ့ဆရာတော်ဦးဥဒရာကတော့ UNHCR နဲ့မလေးရှားအစိုးရကြားမပြေလည်မှုကိုအလုံးဝိုင်းဝန်းဖြေရှင်းနိုင်ဖို့လိုမယ်လို့ VOA ကိုပြောပါတယ်
။ဒီ UNHCR ကလက်ရှိဒီမလေးရှားအစိုးရရဲ့အားတယ်မှုရဲ့နောက်တွေကဖြစ်လာတဲ့အကြောင်းပြပြီးလို့ဆိုရမှာပေါ့လေ။ကောင်တီတို့ဒီမှာပေါ်သေးဘူးတို့တော်လည်းသူတို့စဉ်းစားနေကြကြပြအဲ့လိုဒီအစိုးရရဲ့အဲ့ UNHCR ရှိရဲ့ပူပေါင်းပြီးတော့နောက်ပြီးတော့ဒီဥစဉ်တော့ကွန်မြူနတီအားလုံးပူပေါင်းပြီးတော့ဒီအလုပ်ကိုလုပ်ယူလို့အကုန်လုံးအဆင်ပြေသွားလိမ့်မယ်လို့ဥစဉ်နေလည်းမြင်နေလား
ပြီးခဲ့တဲ့ဩဂုတ်လ28ရက်ကမြန်မာနိုင်ငံဆိုင်ရာကုလသမဂ္ဂအထူးကိုယ်စားလှယ်နော်လင်းဟေဇာနဲ့မြန်မာဒုက္ခသည်များဗဟုတို့မလေးရှားမှာတွေ့ဆုံခဲ့ပြီးမြန်မာဒုက္ခသည်အရေးကိုအဓိကဆွေးနွေးခဲ့တယ်လို့ဆရာတော်ကပြောပါတယ်စစ်ကောင်စီအာဏာသိမ်းပြီးနောက်ပိုင်းမလေးရှားရောက်လာသူတွေကို UNHCR နဲ့မလေးရှားအစိုးရပူးပေါင်းပြီးယာယီအလုသမားကက်တွေထုတ်ပေးဖို့မြန်မာဒုက္ခသည်များဗဟုကတောင်းဆိုထားပါတယ်။မလေးရှားလုံခြုံရေးကောင်စီရဲ့ညွှန်ကြားမှုချုပ်ကတော့အထောက်အထားမဲ့ဒုက္ခသည်တွေအကာအကွယ်ရနေတာဟာတရားမျှတမှုမရှိကြောင်းနဲ့ UNHCR အနေနဲ့အစိုးရနဲ့ဆွေးနွေးတိုင်ပင်လက်သွဲမလုပ်ဆောင်တာဟာမလေးရှားနိုင်ငံကိုမထီမဲ့မြင်ပြုရရောက်တယ်လို့ပြောဆိုတာကိုမလေးရှားနိုင်ငံသတင်းတွေမှာရေးထားပါတယ်။မြန်မာမွတ်စလင်ဒုက္ခသည်အဖွဲ့အစည်းရဲ့ဥက္ကဋ္ဌဒေါ်တူဇာမောင်ကတော့မလေးရှားအစိုးရဟာဒုက္ခသည်အရေးတဲ့အမျိုးသားလုံခြုံရေးကိုပို့ပြီးအလေးထားလာတယ်လို့မြင်တဲ့အကြောင်း VOA ကိုပြောပါတယ်
။ COVID ကာလအလုံးမှာပေါ့နော်ပြန်ပြီးအားယူရမယ်အနေအထားမျိုးရှိတဲ့အခါမှာဒီပေါ်လူရှိကြီးရေးတဲ့သူနိုင်ငံအရေးကိုသူကပို့ပြီးဆိုင်ရွယ်ခြင်းနဲ့အနေအထားမျိုးပါအဲ့လိုမျိုးကြောင့် motivation ယူတာဟာယူတဲ့ပုံစံမျိုးလိုတော့ကျွန်တော်တို့ကအဲ့လိုမျိုးဆုံးသက်ပါလေရှင်ဒါပေမဲ့အခုရှိတာကပေါ့နော်ဟိုရှိလုံခဲ့တဲ့ဟိုလောက်က2016တော်လိုလုံအောင်ဆိုလို့ရှိရင်ပြည်ထောင်စုရုံမဖွင့်ရဘူးဆိုပြီးတော့အဲ့လိုမျိုးဒါမလေးကျအစိုးရကပြောလို့ပေါ့ရုံနှစ်ပိတ်သွားရတာတို့ပါလို့အဲ့လိုမျိုးဟိုအခြေအနေမျိုးတော့ရှိတယ်ပေါ့နော်ဒါဒီမှာရှိနေတဲ့ UNHCR မှာရှိနေတဲ့တရှိခါနေကိုယ်စားလှယ်ရလဲဒါဒီနိုင်ငံရဲ့အစိုးရလေးညှိနှိုင်းပြီးတော့အလုပ်လုပ်သွားမှာပါ UNHCR ရုံကဒီနိုင်ငံမှာပေါ့နော်2000ခုနှစ်ကလေးကဖွင့်ခဲ့ရဆိုတော့လေအခုဆိုရင်တို့ပြန်လာလေအနည်း20လောက်ရှိပြီပေါ့ဒီမှာ
စစ်ကောင်စီအာဏာသိမ်းပြီးနောက်ပိုင်းမြန်မာနိုင်ငံသားအများအပြားအိမ်နီးချင်းနိုင်ငံတွေစီကိုထွက်ခွာနေကြပါဗါတယ်အဲ့ဒီထဲမှာမလေးရှားနိုင်ငံကိုလည်းထွက်ခွာသူတွေအများအပြားရှိနေပါတယ်ပါမဲတပ်တန်းကုံဆုံးပြီးတရားမဝင်နေထိုင်အလုပ်လုပ်နေသူတွေအပြင်ထိုင်းနယ်စပ်ကနေမလေးရှားနိုင်ငံနဲ့ဝင်ရောက်လာတဲ့မြန်မာနိုင်ငံသားယာနဲ့ချီပြီးမကြသေးခင်ကဖမ်းဆီးခံရပါတယ်၃လအတွင်းမှာဖမ်းဆီးခံရတဲ့မြန်မာနိုင်ငံသားက3000လောက်ရှိတယ်လို့ရခိုင်ဒုက္ခသည်များဗဟုရဲ့ညွှန်ကြားမှုချုပ်က VOA ကိုပြောပါတယ်။တချို့ကတော့တန်ယုံအစီအစဉ်နဲ့နေရပြန်ပို့နေရရှိပြီးတချို့ကတော့လာဝကထိန်းသိမ်းစခန်းတွေမှာပဲဆက်ပြီးထိန်းသိမ်းခံနေရတာဖြစ်ပါတယ်ခင်ဗျာ။